Welcome to the Voice of America in Burmese.
Mingla mane khima khnya view American atan Washington DC myo daw ga ni bouthou ne mane pai season ne ko sa tin thau lwin pe ni bai khnya. Emne season mu phi chanaw saw online ga saung yet pi daw ba me.
Chuma ga raw su myat mo ma shin Las Vegas myo ma lu amyaw amya tei saw aw pyet khat khe tu ha.ချိုတီရီရဲ့ဂျန်စီပြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံအောက်ဆဖို့မြို့ကဒေါန်ဆန်းစုကြည်ကိုပေးထားတဲ့အောက်ဆဖို့လူမျိုးရေးဂုံလူဆောင်စုကိုပြန်လည်ရုပ်သိမ်းဖို့အတွက်မြို့ကောင်စီဝင်အားလုံးတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လည်းနဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။သတင်းလွှာတွေတင်ဆက်ပြီးရင်နားဆင်ကြရမယ်အထက်မှာတော့
သတိတော်ကတော့ဒါသူ့လိုပြတ်ဆွဲပြန်ဒါတော့ဟိုအမှရှိတဲ့အောက်နန်းမြေ
တင်းလာနေတုန်းကမြန်မာနိုင်ငံမှာရှိနေတဲ့တန်တမာနေရခိုင်ပြည်နယ်ကပြစ်ပကဖြစ်ခဲ့တဲ့ဒေသတွေကိုတွားရောက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရခိုင်အစိုးရတာဝန်ရှိသူပြောသွားတဲ့သတင်းအပြည့်အစုံကိုနားဆင်ကြရမှာပါ။အဲဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေဝမ်ရောကကုဆက်ပြောင်းပွားမှုမရှိအောင်တာဝန်ရှိသူတွေကအရေးတကြီးဆောင်ရွက်နေကြတဲ့အကြောင်းအပြင်ဒီ IOM လို့ခေါ်တဲ့နိုင်ငံတကာရွှေပြောင်းအခြေချသူများကုညီအဖွဲ့ကလည်းဒုက္ခသည်တွေအတွက်လေကြောင်းကနေအကူအညီပေးနေတဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအတွက်အကူအညီပေးရေးဘန်ကောက်မြို့မှာဆွေးနွေးကြတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာအပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။ဒါတွေကိုမတင်ဆက်ခင်အခုပထမအဦးဆုံးသတင်းလွှာတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
American ပြည်ထောင်စု Las Vegas မြို့မှာလူပေါင်း59ယောက်ထက်မနည်းသေဆုံးအောင်ပစ်ခတ်ခဲ့သူဟာချိုတင်ရည်ရွယ်ဂျန်စီပစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။သူဘလို့ရည်ရွယ်ချက်ကြောင့်အခုလိုပစ်ခတ်ခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပေမဲ့ချိုတင်စီစဉ်ပစ်ခတ်ခဲ့တယ်လို့ပြောနိုင်တဲ့အကြောင်း Clarks မြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူ Joseph Lombardo ကဒီသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ The fact that he had the type of weaponry and amount of weaponry in that room it was pre-planned.extensively and I'm pretty sure he evaluated everything that he did.
သူရဲ့အခန်းထဲမှာတွေ့ရတဲ့လက်နက်အမျိုးအစားနဲ့ပမာဏကိုကြည့်ခြင်းဖြင့်ဒီပစ်ခတ်မှုဟာတည်တည်ချာချာချိုတင်စီစဉ်ထားတာလို့ပြောနိုင်ပါတယ်။ပစ်ခတ်မှုအတွက်သူ့ဘက်ကအားလုံးကိုတွက်ချက်လုပ်ကင်ခဲ့တယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်လို့ Vegas မြို့ဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။တနင်္ဂနွေနေ့ညတုန်းကပရိသတ် 2,000 ကျော်ရှိတဲ့ Country Guitar ဖျော်ဖြေပွဲလူအုပ်ထဲကိုသက်နှက်သမား Stephen Baddock ကမန္တလေးဘေးဟိုတယ်32ထပ်မှာရှိတဲ့ဟိုတယ်ကန်းတစ်ခုကနေပစ်ခတ်ခဲ့တာပါ။အဲ့ဒီဟိုတယ်ကန်းပတ်လည်ကိုလည်းကင်မရာတွေတပ်ဆင်ထားတယ်လို့ရဲကပြောပါရယ်။6မိနစ်လောက်ကြာတဲ့ပစ်ခတ်မှုအတွင်း59ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့928ယောက်ထိခိုက်ဒဏ်ရာရခဲ့ပါရယ်။သူနေရာယူပစ်ခတ်ခဲ့တဲ့ဟိုတယ်ကန်းထဲမှာတနက်23လက်ကိုရှာဖွေတွေ့ရှိခဲ့အပြင်သူ့ရဲ့နေအိမ်မှာလည်းနောက်ထပ်တနက်16လက်အပြင်ထောင်ထဲချီတဲ့ကြီးစံတွေဖောက်ခွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့တနက်သမားနဲ့အတူနေထိုင်သူအမျိုးသမီးကိုမေးမြန်းစုံစမ်းနေတယ်လို့ရဲကပြောပါရယ်။အဲ့ဒီအမျိုးသမီးဟာအခုဖိလစ်ပိုင်မှာရောက်နေတယ်လို့လည်းရဲကဆိုပါရယ်။အသက်64နှစ်အရွယ်တနက်သမားပက်တော့ခါအင်မတန်မှစိတ်ယူပေါက်နေသူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဖော်ပြပြောဆိုခဲ့ပါရယ်။
ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းနှစ်ခုရဲ့တံခိုးခံခဲ့ရလို့ဒဇွန်လုံးနီးပါးထိခိုက်ပျက်စီးခဲ့ရတဲ့ပေါ်တိုရီကိုကျွန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နေတော့ကတက်ရောက်ခဲ့ပါတယ်။အဲဒီမှာပေါ်တိုရီကိုကျွန်းကခေါင်းဆောင်တွေပါဝင်အမေရိကန်ဆိုးရရဲ့မုန်တိုင်းမိဒုက္ခသည်တွေကိုကူညီမှုတွေနှိမ့်ကွင်းနေတဲ့ပတ်သက်ပြီးတော့အပြင်းပြင်းဝေဒပန်ခဲ့ကြသူတွေကတချို့နဲ့ပါသမ္မတထရမ့်ကတွေ့ဆုံခဲ့တာပါ။ပေါ်တိုရီကိုမှာမုန်တိုင်းကြောင့်သေဆုံးသူလောလောဆယ်16ဦးရှိပါတယ်။ဒီရေအတွက်ကို2005ခုနှစ်လူအီဇီယားနာပြည်နယ်နယူးအော်လင်းစ်မှာကြုံခဲ့ရတဲ့ကက်ထရီနာဟာရီကိန်းမုန်တိုင်းကြောင့်သေဆုံးခဲ့တဲ့လူပေါင်း1800နဲ့နှိုင်းယှဉ်ပြီးတော့သမ္မတထရမ့်ကပြောဆိုခဲ့ပါတယ်။မုန်တိုင်းကူညီကယ်ဆယ်ရေးအတွက်ဒီငွေကြေးကြီးကြေးသုံးဆွဲခဲ့ရလို့ဒေါ်လာတွေဘီလီယံနဲ့ချီပြီးတော့အစိုးရလုံငွေတွေပြနေတယ်ဆိုပေမဲ့လူပွားပေါင်းများစွာကိုကယ်တင်နိုင်ခဲ့တယ်လို့လည်းသမ္မတထရမ့်ကပေါ်တိုရီကိုမှာပြောဆိုခဲ့ပါတယ်။ပြည်တော်စုအစိုးရရဲ့တုံ့ပြန်မှုတွေကိုမကြေမနက်ဝေဖန်ခဲ့တဲ့ဒီပေါ်တိုရီကိုကျွန်းဆန်ဟွမ်းမြို့တော်ဝင်ဒီကာမာယူလင်းခရော့စ်နဲ့လေသမ္မတထရမ့်ကလက်ဆွဲနှုတ်ဆက်ခဲ့ပြီးတော့မြို့တော်ဝင်အနေနဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေမှာတာဝန်ကျင်အောင်လုပ်ခဲ့သူတွေကတူးဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။သမ္မတနဲ့တူသမ္မတဂရောမလီနီယာထရမ့်လေပေါ်တိုရီကိုခီးစင်မှာပေါင်းခဲ့တာပါ။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ကျူဘာတန်ယုံကတန်ယုံဝင်တန်း15ယောက်ကိုနိုင်ငံထဲကနေထွက်သွားဖို့အတွက်အမိန့်ထုတ်ထားတယ်လို့အမေရိကန်အစိုးရကကျူဘာအစိုးရကိုအသိပေးခဲ့ပါတယ်။ကျူဘာတန်ဝင်တန်းတွေ9ရက်အတွင်းနိုင်ငံထဲကနေထွက်သွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ ကျူဘားနိုင်ငံဟာဗာနာမြို့ကအမေရိကန်တန်ရုံးဝန်ထမ်းတွေရဲ့ကျန်းမာရေးကိုထိခိုက်စေတဲ့အဖြစ်မဖော်နိုင်သေးတဲ့တိုက်ခိုက်မှုကြောင့်အမေရိကန်တန်ရုံးဝန်ထမ်းတွေရှော့လိုက်တယ်လို့ကြေညာခဲ့တာတပတ်မပြည့်ခင်မှာပဲအခုလိုမျိုးကျူဘားတန်ဝန်ထမ်းတွေကိုနှင်ထုတ်လိုက်တာဖြစ်ပါတယ်ဟာဗာနာကအမေရိကန်တန်ရုံးမှာကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုခံရသူ22ယောက်ရှိသွားပါပြီဗီယက်နမ်သဘောတူညီချက်အရဒီအမေရိကန်တန်တမန်တွေကိုကာကွယ်ဖို့အတွက်ကျူဘားအစိုးရကပြက်ကွက်ခဲ့တာကြောင့်အခုလိုကျူဘားအစိုးရတာဝန်ရှိသူတွေကိုဒီအမေရိကန်ကနေနှင်ထုတ်ရတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားရေးကိုအပြေရှာနိုင်မှုတန်တပန်နီးလန်းအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဘက်ကကြိုးပမ်းမှုတွေကိုအပြည့်အဝထောက်ခံတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကနေ့တုန်းကပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့တန်တပန်ရေးပြောဆိုမှုတွေကအချိန်ကုန်တာပဲရှိတယ်လို့သမ္မတ Trump ရဲ့မှတ်ချက်ပေးမှုနဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြိုးပမ်းမှုတွေကဆန့်ကျင်ဘက်ဖြစ်နေတာမဟုတ်ပါဘူးလို့လည်းကာကွယ်ရေးဝန်ကြီးကဆိုပါတယ်။စူးစမ်းမှုတွေလုပ်နေတာပဲဖြစ်ပြီးတော့မြောက်ကိုရီးယားနဲ့ပြောဆိုမှုတွေကိုလုပ်နေတာမဟုတ်တဲ့အကြောင်းအချိန်မကျခင်မှာပြောဆိုမှုတွေမလုပ်ဖို့သမ္မတရဲ့သဘောထားတိုင်ဆက်ပြီးတော့ရှိနေတဲ့အကြောင်းကာကွယ်ရေးဝန်ကြီး Mattis ကအမေရိကန်ထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့ဝန်ဆောင်လုပ်ငန်းများဆိုင်ရာကော်မတီကိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒီမစ်ဆိုင်းတုံးချီစမ်းသပ်ပစ်လို့နေမှုတွေဆက်ပြီးတော့လုပ်နေတာနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းဖို့ကြိုးပမ်းရေးလုပ်တဲ့ဒီတည်ရိုက်တန်တမန်လမ်းကြောင်းတွေတွေ့ရှိနေရတဲ့ဆိုတဲ့အကြောင်းဒီအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson စနေနေ့တုန်းကပြောဆိုခဲ့တာပါ။နိုင်ငံခြားရေးဝန်ကြီး Tillerson ရဲ့ကြိုးပမ်းမှုတွေကိုအချီးနှီးဖြစ်လိမ့်မယ်ဆိုလို့သမ္မတ Trump ကပြောနေပေမဲ့သူ့ပေါ်မှာသမ္မတကယုံကြည်မှုတွေရှိနေတော့မဲ့လို့အင်ပီရိုကတင်းလာနေတုန်းကပြောဆိုမှုတွေရှိခဲ့ပါတယ
်။အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အထူးနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဗြိတိန်နိုင်ငံ Oxford မြို့ကတောင်ဆန်းစုကြည်ကိုပေးထားတဲ့ Freedom of Oxford Oxford လွတ်မြောက်ရေးဂုဏ်သူဆောင်ဆုကိုပြန်လည်ရုပ်သိမ်းဖို့အတွက်မြို့ကောင်စီဝင်အားလုံးတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ဒီမိုကရေစီခေါင်းဆောင်ဘဝနဲ့တောင်ဆန်းစုကြည်နေအကျယ်ကျုပ်ကြနေစဉ်1969ခုနှစ်မှာ Oxford မြို့ကသူ့ကိုဒီဂုဏ်သူဆောင်ဘွဲ့ပေးအပ်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ Oxford လွတ်မြောက်ရေးဂုဏ်သူဆောင်ဆုမထိုက်တန်တော့ဘူးလို့ပါတီစုံကတင်သွင်းတဲ့အဆိုကိုဒီ Oxford မြို့ကောင်စီဝင်တွေကမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆုံးဖြတ်အကြံပြုချက်အတိုင်းဒေါအောင်ဆန်းစုကြည်ကိုမြို့ကပေးထားတဲ့ Freedom of Oxford ဂုဏ်သူဆောင်ဆုကိုပြန်ရုပ်သိမ်းမယ်မသိမ်းဘူးဆိုတာအတွက်ကို November 29ရက်နေ့ကျရင်မြို့ကောင်စီမှာအထူးစည်းဝေးပွဲတစ်ခုလုပ်ဖို့စီစဉ်ထားတယ်လို့ Oxford Mail သတင်းစာမှာဖော်ပြထားပါတယ်။ဒီ Oxford တက္ကသိုလ် St. Hugh's College မှာချိတ်ဆွဲထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပကြီကားကိုလည်းပြီးခဲ့တဲ့သတင်းပတ်တုန်းကဖယ်ရှားခဲ့ပါတယ်။1980နောက်ပိုင်းတွေမှာဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်သွားပြီးနိုင်ငံရေးလောကတွေကိုမဝင်ခင်တော့ကဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့မိသားစုနဲ့အတူ Oxford မြို့ကမှာနေထိုင်ခဲ့ပါတယ်။1964ခုနှစ်ကနေ1969ခုနှစ်အထိလဲ Oxford တက္ကသိုလ်ရဲ့ St. Hugh's College မှာတက်ရောက်ပညာသင်ယူပါတယ်။2012ခုနှစ်တုန်းကတော့ဒီ Oxford တက္ကသိုလ်ကဒေါအောင်ဆန်းစုကြည်ကိုဂုဏ်သူဆောင်ပွဲပေးအပ်ခဲ့တာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်လက်ခံယူခဲ့ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကစီစစ်ပြီးတော့ပြန်ပြီးတော့လက်ခံမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်ရာရှိတွေကိုပြောခဲ့ပါတယ်။တောင်းကြခစီခီးစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ခဲ့ကြတဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေကဦးဆောင်ခဲ့ပြီးတော့အဲ့ဒီဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးပြည်ထောင်ဝန်ကြီးတို့အပြင်တခြားအဆင့်မြင့်ရာရှိတွေနဲ့ပါတွေ့ဆုံခဲ့ကြပါတယ်။နိုင်ငံတွေ့ဆုံပြောဆိုမှုတွေထဲမှာ1992ခုနှစ်ဧပြီလ28ရက်နေ့ကဘင်္ဂလားမြန်မာနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုမိသားစုတွေတော်တော်များများပြန်လည်ပြီးတော့ပို့ဆောင်ပေးခဲ့သလိုနှစ်ဖက်သဘောတူညီချက်တွေအတိုင်းကြန့်ရှိနေသေးတဲ့မိသားစုဝင်တွေကိုပြန်လည်ခေါ်ဆောင်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတိမတ်ပြုတရားဝင်စာရွက်စာတမ်းတွေတင်ပြဖို့လိုအပ်တယ်ဆိုတာကိုလည်းအတိုင်ဝင်ကံဝန်ကြီးကရှင်းလင်းပြောကြားခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးမှာရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့သဘောထားအမြင်တွေကိုနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေထက်သွင်းစဉ်းစားဖို့လိုအပ်တယ် နှစ်နိုင်ငံနယ်စပ်မြင်းကြားစီယိုမခိုင်မှမှုကြောင့်အတားဆီးမဲ့လွန်လင်းတကူဖြတ်တန်းသွားလာနိုင်နေတဲ့အနေအထားအပေါ်မှာနှစ်နိုင်ငံအစိုးရတွေကြားစနစ်ကျတဲ့လုံခြုံရေးအစီအမံတွေထားတဲ့နယ်လို့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆောဝေကသူ့ရဲ့အမြင်ကို VOA ကိုပြောထားတာရှိပါတယ်
American ပြည်ထောင်စုနဲ့ Bangladesh နိုင်ငံကြားမှာ6ကြိမ်မြောက်လုံခြုံရေးဆွေးနွေးပွဲကို October 3ရက်နေ့တုန်းက Washington မြို့တော်ကနိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပခဲ့ပါတယ်။နိုင်ငံရေးနဲ့စစ်ရေးဆိုင်ရာယာယီဒူလက်ထောက်နိုင်ငံခြားရေးဝန်ကြီး Michael Miller နဲ့ Bangladesh နိုင်ငံခြားရေးဝန်ကြီးဌာန American ဆိုင်ရာညွှန်ကြားရေးမှူးချုပ် Abida Islam တို့ဥဆောင်ဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲအတွင်းမှာလူသားချင်းစာနာမှုဆိုင်ရာနဲ့တဘာဝဘေးဒဏ်ကူညီကြစေရေးငြိမ်းချမ်းမှုကာကွယ်ထိန်းသိမ်းရေးကာကွယ်ရေးဆိုင်ရာကုံသွယ်ရေးစစ်ဖက်ပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်မှုတံပြန်ရေးတခါရေချောင်းလုံခြုံရေးတို့အပြင်ဒေတာရင်းကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်2012ခုနှစ်မှာအစပြုခဲ့တဲ့ American Bangladesh လုံခြုံရေးဆွေးနွေးပွဲဟာနှစ်နိုင်ငံကြားတိုးတက်လာတဲ့လုံခြုံရေးပိုင်းဆက်ဆံရေးနဲ့ဒေတာရင်းငြိမ်းချမ်းသာယာရေးအတွက်ကိုဘုံကတိကဝတ်တွေကိုထင်ဟပ်တဲ့ဆွေးနွေးပွဲလို့နိုင်ငံခြားရေးဌာနကဖော်ပြပြောဆိုပါတယ်မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာ၄သိန်းကျော်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ32တန်းပေးမယ်လို့အမေရိကန်နိုင်ငံဂျာယီဌာနကကြေညာထားတဲ့အထက်မှ28တန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးမှာဖြစ်ပြီးတော့အကြံအာကိုမြန်မာနိုင်ငံကိုပေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာပြဿနာကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံကဖွံ့ဖြိုးရေးအမေရိကန်အေဂျင်စီ USAID ကလည်းကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကိုဒေါ်လာ6တန်းပေးမယ်လို့စက်တင်ဘာ28ရက်နေ့တုန်းကကြေညာထားပါတယ်။အခု2018ခုနှစ်အတွင်းမှာအမေရိကန်အစိုးရက USAID ကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာ212တန်းကျော်ထောက်ပံ့ပေးပြီးဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်ရှင်။
မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကိုနိုင်ငံရေးနီးလန်းနဲ့ဖြေရှင်းမှုရုရှားနိုင်ငံကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဒေသတော်များများမှာလူမျိုးရေးဘာသာရေးတက်မှတ်မှုတွေကြောင့်ပဋိပက္ခတွေဖြစ်နေတဲ့ပုံမှာရုရှားနိုင်ငံဘက်ကစိုးရိမ်တဲ့အကြောင်းဒီလူခွင့်ချိုးဖောက်မှုတွေမဖြစ်စေဘဲနဲ့ပြည်ထောင်နာကိုနိုင်ငံရေးနီးလန်းအနေနဲ့ထိန်းသိမ်းသိမ်းဖြေရှင်းမှာလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောခဲ့ပါတယ်နိုင်ငံပေါင်း20ကတန်အမတ်ကြီးတွေရဲ့ဒီတန်တမာခန့်အလွာလက်ခံပွဲမှာရုရှားသမ္မတကအခုလိုမျိုးပြောခဲ့တာပါဒီပြဿနာမျိုးတွေကိုဖြေရှင်းဖို့ခက်ခဲမှာဖြစ်ပေမဲ့လည်းနိုင်ငံရေးဆန္ဒနိုင်ငံရေးအရာပြန်လဲဆွေးနွေးဖြေရှားဖို့လိုအပ်တယ်လို့သမ္မတပူတင်ကဆိုပါတယ် ARSA ရိုညာကျန်းဖက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းကဒီလုံခြုံရေးစခန်းတွေကိုဩဂုတ်လ25ရက်နေ့ကစတင်တက်ခတ်လိုက်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေဘက်ကနေမြေရှင်းလင်းရေးတွေလုပ်ခဲ့တဲ့အတွက်မွတ်စလင်တိုင်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်မိရှုတာတွေပါဝင်လူခွင့်ချိုးဖောက်မှုတွေလို့လောက်တာမို့လို့ထွက်ပြေးခဲ့ရလို့ဘင်္ဂလားဒေ့ရှ်ကိုရောက်ခဲ့တဲ့ရိုညာတွေကပြောကြပါတယ
်။သတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်းကနေပုထုနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါ။အခုတော့တန်တပန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနဲ့စပါမယ်။အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလာရောက်လေ့လာကြတဲ့နိုင်ငံတကာတန်တပန်ဒီအနေနဲ့နိုင်ငံတကာကမီဒီယာတွေကရင်းနေကြသလိုမဟုတ်ဘဲလက်တွေ့အခြေအနေမှန်ကိုသိရှိသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရခိုင်အစိုးရအဖွဲ့အတွင်းမှဦးတမောင်ဆွေက VOA မြန်မာပိုင်းကိုပြောပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကရခိုင်ပြည်မြောက်ပိုင်းကိုတိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးကြောင့်ဒေသခံရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်အခြေအနေမှန်သိရအောင်လာရောက်ကြည့်ရှုဖို့တန်တမာတွေကိုအောက်တိုဘာလ2ရက်နေ့ကမြန်မာအစိုးရကဖိတ်ကြားခဲ့တဲ့အကြောင်းဦးတမောင်ဆွေကအခုလိုစပြောပါတယ်။
ဟုတ်တည့်ရက်ထဲပါပဲတည့်ရက်ထဲအကုန်လုံးလက်ကြပြီပါအဲအောက်ပါလေအော်တိုဘားနေ့ရက်မှာကျွန်တော်ကဒီရဟိုင်ရင်၃ဈေးနဲ့ကျွန်တော်ကအလုံးကြီးအားဆက်နေနေလောက်ကိုကျွန်တော်ကအကုန်လုံးနော်ရတဲ့အချိန်ကြီးတွေမှာအကုန်လုံးအကုန်လုံးလိုက်ပြရတယ်ပါသူတို့ရက်ကွန်ဆပ်တဲ့အတိုင်းသွားတာမောင်းတော့ရဲ့အဲမှာဟိုမောင်းတော့ပါလေအော်ရေသိတောင်ပါလေရေသိတောင်ကဟိုပေါ့နေတဲ့နေရာတနေရာရှိတယ်လိုက်ပြပြီ
အဲ့တော့ရေသိတောင်မှာကြတော့ဘလူထူးကြကြကြောက်ဒီဟာသူတို့သွားကျင်တာမလဲ
ရေသိတောင်ကတော့ဒါသူတို့ request ပဲဗျာဒါတော့ဟိုအဲ့မှာရှိတဲ့အောက်နန်းမြေဆဲကြီးရွာအမှဟိုသူကြီးခါပြက်နေတယ်သူတို့ပြိမိနေတယ်အဲ့ဒါအဲ့ရွာကလေးကနေပြီးတော့ဒီအာယုံကြီးဟိုအခွဲကြီးတွေဆိုတဲ့ဆက်တွေအဲ့ရွာလည်းနာမည်ကြီးရပေါ့နာမည်ကြီးရဲ့အတွက်အဲ့ရွာကိုတော့မှတ်ပြီးလို့ဆက်စားလိုက်ဖို့ပြီးကြပ
ါဆိုတော့တန်တမန်ဒီဘက်ကအဓိကဘယ်လိုကိစ္စတွေပေါ်မှာစိုးရိမ်မှုရှိပြီးတော့မေးတာတွေတွေ့ရပါသလဲ
။အော်သူကတော့ဒီလိုကတိုင်းရင်းသားတွေနဲ့ ြည့်ပြီးတော့သူတို့အပြန်အလှန်တရက်လုပ်ကြတာပါပဲ။ဟိုကအဲ့မှာရှိတဲ့တိုင်းသားတွေတရက်ကြည့်ပြီးတော့ပြင်းပြကြတာပါ။အဲ့တော့ကျွန်တော်တို့ကမိတာတော့မရှိပါဘူး။
ရခိုင်ဒေသပေါ်ပေါ့နော်ဘလောက်စိတ်ဝင်စားမှုတွေ့ရလဲခင်ဗျာ
သူကျန်လာတဲ့ချိန်မှာတော့ခုနကပြောလို့ဒီဖြစ်ဖြစ်ပြည့်ပြည့်တည်းဟာသူထင်တာနဲ့ကိုပို့ပြီးတော့တော့ဒီဟိုရပြရဲစူပါရဲဆိုတဲ့ဥစ္စာကိုသူတို့ဒါပြည့်ပါလဲလို့စိတ်မကောင်းစိတ်မကောင်းနဲ့ပြည့်ကြပါလ
ားနောက်တစ်ခါလေးဆရာဒီနိုင်ငံတကာမှာသူတို့သိထားတာကမြန်မာလူညုံရေးတပ်ဖွဲ့တွေကမောင်းထုတ်လိုက်လို့ထွက်ပြေးသွားတဲ့ပုံစံမျိုးဆိုတော့အခုလက်တွေ့ဆရာတို့ပြသတဲ့အခါမှာဆရာတို့ရဲ့ဒီရှင်းပြချက်တွေပေါ်မှာရောအထင်မြင်လွဲမှားနေတယ်လို့သူတို့ဘက်ကအဲ့လိုမျိုးဟိုတုံ့ပြန်တာတွေ့ရလားအ
ဲ့တော့သူတို့ကလက်ပြသူတို့တွေ့ခဲ့ပြီလေတွေ့ခဲ့မှာပေါ့တမန်တော်ကမောင်းထုတ်လို့သွားတာမဟုတ်ဘူးသူ့သဘောနဲ့သူဒီလိုလဲလာလို့နော်ဟိုကသွားနေတယ်ဆိုပြီးတော့ထွက်သွားတာတွေဒါသူတို့တွေ့ခဲ့ရပါလေအမအစိုးအိမ်နေသူတို့ရှိနေတာသူ့သဘောနဲ့ကိုမိရှုပြီးတော့ထွက်သွားတဲ့ဥပါဒေအကျဥ်စားတွေလေဒါသူတို့ကမင်းကြီးမှာအမနိုင်ပြစ်ရှိခဲ့ပါလေဒါသူတို့လည်းဒီပြစ်ရှိချက်ကိုဟိုဒါအမနိုင်ပြောတဲ့အဲ့လိုတော့ဆရာနိုင်ငံတွေလည်းအမှန်တိုင်းပြန်ပြီးတော့တရေပုတ်ဖို့အတွက်တော့ဒါကျွန်တော်တို့ကတော့ဒါဒီစီးရင်ဒီကုန်းမှာတော့ကျွန်တော်တို့ကတော့တော့မှားခဲ့တာကိုရှိပါဒါပေမဲ့ဒါဟိုတကယ်လို့မလို့ကတော့ကျွန်တော်လည်းမသိဘူ
းဟုတ်ကဲ့ဟုတ်ကဲ့ဆရာတို့သူတို့လေအကဲခတ်မိတဲ့လောက်သူလက်တွေ့အခြေအနေပေါ်မှာသူတို့ကဟိုအရင်သတင်းထွက်တာတိုင်းနဲ့ဆိုရင်စိတ်ကျဉ်းနှံ့မှုရမယ်ထင်သလားဆရာ
အဲစိတ်ကျဉ်းနှံ့မှုရမယ်ထင်မိပါလေဘာလို့သူတို့ထင်တဲ့အထင်တာနဲ့ဒီတိမှာမြင်လိုက်ရတာနဲ့သူချားကြည့်ဖြစ်သွားတယ်အပြည့်အစုံဆုံးမှုတွေကလည်းသူတို့မှားဆရတဲ့ကိုတာပို့ပြီးတော့ဟိုရတယ်ကျွန်တော်တော့လက်ရှိအတိုင်းပဲပြတာဘာမှဟိုပြုပြင်ထားတာပြင်ဆင်ထားတာမဟုတ်ဘူးလက်ရှိဖြစ်တဲ့အတိုင်းကိုပဲပြင်ဆင်ဖြစ်တဲ့နေရာကြီးရောက်လိုက်သွားပြီးတော့သူတို့ဒီနေရာထဲကသူတို့ request ထုတ်တာပါသူသွားတဲ့နေရာကြီး request ထုတ်တဲ့နေရာကြီးဒီနေရာအလုံးရတဲ့အခြေတိုင်းတာပေါ်မှာအကုန်လုံးလိုက်လာပြီးတော့ပြပြီးပြတာပ
ါဟုတ်ကဲ့ဆရာကုနာဆရာပြောသွားတဲ့အထဲမှာလေဒီလက်တွေ့နဲ့သူတို့ထင်တာတွေနဲ့လက်တွေ့အခြေအနေကွဲပြားနေစားဥပမာအားဖြင့်ဆိုဘလူဟာမျိုးလေးတွေလဲဆရာ
။အော်အဲ့မှာမိလောင်ပျက်စီးခဲ့တဲ့ဥစ္စာတွေနောက်ပြီးတော့တိုင်းရင်းသားတွေဒီနေ့ကတော့ဒီတပ်ဖြတ်ခံရတဲ့ကိစ္စတွေအဲနောက်ကအလူမျိုးပေါ့နောက်ဒီပိတ်ပွဲဟိုမိလောင်နဲ့အတွက်ဟိုမျိုးလိုထုတ်ပြတင်းဆောင်တဲ့ကိစ္စတွေဒီကိစ္စတွေဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့အဲ့မှာငါကသာမန်နေနေနဲ့ညာသူတွေညာသူဘွားမှာဒါမျိုးအခါမှမတွေ့ဘူးဒါမကြုံဘူးလို့တော့ငါမျိုးပြောဆိုလိုက်ရှိပါတယ
်အာမောင်းတော်ဒေတာမှာဖြစ်ဖြစ်ရသိတော်မှာဖြစ်ဖြစ်ရှိနေတဲ့ဒီမွတ်စလင်အတိုင်းဝိုင်းကရောဘယ်လိုမျိုးဖြေကြတာကြီးကြားရလဲဆရာ
သူနေနေလည်းဒါဟိုအချမ်းဖက်ဒီသမားကြီးရဲ့လုတာကြောင့်ဒါငွေရောက်တက်ခဲ့မှုကြောင့်အချမ်းဖက်သမားကြီးရဲ့ဒီလိုမျိုးရှိလို့အဲသူတို့တွေကဒါဒီဖြစ်စဉ်တွေဖြစ်ကြရတယ်အခုဘက်ကိုထွက်ပြေးရတဲ့ဆိုတာလေတတ်မလို့ကြောင့်မဟုတ်ပဲနဲ့ဘောကနေရောခေါ်တဲ့အတွက်သူတို့နော်လူလူလာသွားကြတယ်ဆိုတာဒါဒီကသူတို့ဟိုရောင်းဝါထင်တယ်သူတွေ့ခဲ့ပါတယ်သူတို့ကိုယ်တိုင်လည်းကြုံနေခဲ့ပါတယ်ဒါဟိုလက်ရှိနိုင်ငံကမီဒီယာမှာတော့ဒီဟာကြီးကဆက်ညင်ပဲနော်ပြောပြနေလွှင့်နေတဲ့ဥစ္စာကိုလည်းဒါသူတို့အားလုံးတော့သိရှိသွားပါတယ
်ဆရာဆိုတော့ဒီတန်တမန်တွေကြည့်ရှုပြီးတဲ့နောက်မှာဒီအဲ့ဒီဒေတာကနှစ်ဖက်အတိုင်းဝိုင်းကဒုက္ခတွေတွေအတွက်အကူအညီတွေပို့ပြီးတော့ရလာမယ်မျှော်လင့်ပါသလား
အဲဒါတော့အဲ့တော့သူတို့မြန်လေးပါတယ်နိုင်ငံငါအကူကြီးတွေဒါရခုတက်ပို့ပြီးတော့ဒါသူတို့ဟိုမျိုးဆောင်းလာမယ်ဒီဆောင်းလာလို့ရှိနေသူတို့တမတန်စီကန်တိုင်းပေါ့နော်စီကန်နဲ့သူတို့လုပ်မယ်ဆိုလို့ရှိရင်တော့သူတို့ဘက်ကနေဒါဆောင်းပြီးလို့ရှိနေမှာပဲ
ဦးဒီမောင်ဆွေကျေးဇူးများတင်ပါတယ်နော်ဆရာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဂျာမာဝိုင်းရောကကုဆက်ပြန်ပွားမယ့်အရေးကိုကာကွယ်ထိန်းချုပ်ဖို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကလည်းအရှင်မြင့်ဆောင်ရွက်နေကြပါတယ်။ဒုက္ခသည်တွေကြားမှာကုဆက်ရောဂါတစ်ခုခုဖြစ်လာရင်စိုးရင်စရာကောင်းတဲ့နောက်ဆက်တွဲပြဿနာရှိလာနိုင်တဲ့အကြောင်း VOA သတင်းတောက်လီဆာရှလိုင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကတင်ပြပေးပါမယ
်။သိမ့်နဲ့ချီတဲ့ဒုက္ခသည်တွေအတွင်းမှာကုဆက်လွယ်ပြီးတော့ထိန်းချုပ်ရခက်တဲ့ဝိုင်းရောဂါဖြစ်ပွားပြန့်နှံ့မယ့်အရေးကိုစိုးရိမ်နေရလို့ကြိုတင်ကာကွယ်တဲ့ကိစ္စတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ဘင်္ဂလားဒေ့ရှ်လူ့ကျန်းမာရေးအဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်။ဒီအဖွဲ့တွေကကုတုပါလောင်ဒုက္ခသည်စခန်းမှာဂရင်း20ဆက်နဲ့ကုသရေးစခန်းတစ်ခုကိုဖွင့်လှစ်ထားပြီးဒီသတင်းပတ်ထဲမှာဝမ်ယောဂကုသရေးစခန်းတွေကိုတခြားနေရာ3ခုမှာဖွင့်သွားဖို့လည်းစီစဉ်ထားတယ်လို့ဆိုပါတယ်။အဲ့ဒီကုသရေးစခန်းတွေမှာစုစုပေါင်းလူနာ80ဆက်မှလိမ့်မယ်။အစ်စ်ထက်ရောက်လာတဲ့ဒုက္ခသည်တွေထဲမှာရေကြောင့်ဖြစ်တဲ့ဝမ်ယောဂဖြစ်ပွားမှုတွေဘလောက်ရှိနေတယ်လဲဆိုတာအခိုင်အမာပြောလို့မရသေးဘူးလို့UNHCR ရဲ့ပြောခွင့်ရပုဂ္ဂို Andrew Mahesik ကပြောပါတယ
် And we are taking action to try to prevent severe illness and death.
ဒီဆုံးမှုတွေနဲ့နေမကောင်းဖြစ်မှုတွေရှိမလားအောင်ကာကွယ်မှုတွေကိုကျွန်တော်တို့လုပ်နေပါတယ်။ရေဒန့်အကြီးအကျယ်ရောနေပြီးဖြစ်တဲ့ one shot မှုတွေအပါအဝင်ဝမ်ယောဂါဖြစ်ပွားမဲ့အလားအလာတွေကိုကျွန်တော်တို့တွေ့ထားပါတယ်။ကျွန်တော်ဇေရောယူနိစီယာနဲ့တခြားအဖွဲ့အစည်းတွေနဲ့အတူဒေသခံလူထုကျန်းမာရေးအဖွဲ့အစည်းတွေပူးပေါင်းပြီးဖွင့်ထားတဲ့ဆေးကမ်းတွေမှာဒီလူနာတွေကိုကုသပေးထားပါတယ်
။ကာလာဝမ်ယောဂါဟာဘင်္ဂလားဒေ့ရှ်မှာဖြစ်ပွားလေရှိတဲ့ယောဂါပါ။ဒီယောဂါဖြစ်ပွားလာနိုင်မဲ့အလားအလာတွေအခုမြင်နေရလို့စိုးရိမ်နေကြပါတယ်။ထောင်နဲ့တောင်းနဲ့ချီပြီးတော့စုပြုံနေတဲ့ဒုက္ခသည်တွေအတွင်းကာလာဝမ်ယောဂါအလွယ်တကူနဲ့ကူးစက်ပြန်ပွားသွားနိုင်တယ်လို့လည်းယူနိစီယာအဖွဲ့ကပြောပါတယ်။ဝမ်ယောဂါဆိုင်ရာတောက်ဆေး6သိန်းလောက်လာမယ့်ရက်ပိုင်းတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်း VOA ကိုပြောပါရယ်။ကော့ကဆက်ပဇာဒေသမှာကုလသမဂ္ဂရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံ Mark Lowcock နဲ့ UNICEF ကုလသမဂ္ဂကလေးများရောင်းမှုငွေအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Anthony Lake တို့လည်းရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့သတင်းသမားတွေနဲ့မနေ့ကသူတို့တွေ့ဆုံပြောဆိုခဲ့ကြပါရယ်။သူရဲ့ပြောဆိုချက်တွေအရရိုဟင်ညာဒုက္ခသည်တွေအရေးလှုပ်ဆောင်မှုအရေးပေါ်ထောက်ပံ့ငွေတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကမနေ့ကလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The Emergency Relief Coordinator noted the horrific living conditions of the refugees stressing
ဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေကခြောက်ခြားဖို့ကောင်းတဲ့အနေအထားလို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံကပြောပါတယ်ဒီလိုဆိုရတဲ့အခြေအနေကနေဝမ်ယောဂါကူးစက်ပြန့်နှံ့မဲ့ဘေးအန္တရာယ်ကြရောက်မလာအောင်အတိအကျအာယုံဆိုင်လှုပ်ဆောင်မှုလိုတယ်လို့လဲဆိုပါတယ် CERF ဘ ਹੁ အရေးပေါ်တုတ်ပြန်မှုရန်ပုံငွေအဖွဲ့ကဒေါ်လာ12တန်းထပ်ပေးတယ်လို့လဲသူကကြေညာခဲ့ပါတယ်ဒုက္ခသည်အကြတဲ့ကိုဖြည့်ရှင်းတဲ့အနေနဲ့ဒီလာထဲမှာပဲသူတို့အတွက်ဒုတိယနေရာတစ်ခုစီစဉ်ထားပြီးစုစုပေါင်းအကျယ်ဝန်းကဧက2000ကျော်ရှိတယ်လို့ဆိုပါတယ
်ကုလသမဂ္ဂရဲ့လွန်ခဲ့တဲ့တရက်ကထုတ်ပြန်တဲ့စာရင်းအရဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း9,800 ကနေမနေ့တုန်းကတော့9,900အထိရှိလာခဲ့ပြီလို့လဲကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကမနေ့ကကြေညာခဲ့ပါတယ
်ကိုကျော်အောင်လင်းတင်ပြပေးခဲ့တာပါခင်ဗျာအလားတူပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက် IOM နိုင်ငံတကာရွှေပြောင်းအခြေချသူများကုညီအဖွဲ့ကလူသားချင်းစာနာမှုအကူအညီတွေကိုလေကြောင်းကနေပို့ပေးနေတဲ့အကြောင်းပြောပါတယ်ဒီအကြောင်းကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော့ဒေသမှာဩဂုတ်လ25ရက်နေ့က ARSA ခေါ်ရိုဟင်ဂျာအကြမ်းဖက်အုပ်စုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့ပြီးနောက်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအရေးအတွက်ဟာတလကျော်ကာလအတွင်းမှာတစ်နေ့တခြားတိုးလာခဲ့ရမှာခုဆိုတန်တဝက်ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုအရေးအတွက်အတိအကျကိုပြောခဲ့တာဖြစ်ပါတယ
် The UN Office for the Coordination of Humanitarian Affairs says the number of Rohingya refugees who fled into Bangladesh from Myanmar has now reached 500
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်အရေးအတွက်ဟာအခုဆို9,900ရှိသွားပြီလို့စကလန်သမဂ္ဂလူသားချင်းစာနာမှုယုံကဆိုပါတယ်မနေ့ကအရေးအတွက်က9,900ရှိပါတယ်
ခုလိုဘင်္ဂလားဒေ့ရှ်ကထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက်ဗြိတိရှ်အစိုးရနဲ့ပူးပေါင်းပြီး IOM ကနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာကုလသမဂ္ဂအဖွဲ့ကလေကြောင်းကနေကယ်ဆယ်ရေးပစ္စည်းတွေကိုချပေးခဲ့ပါတယ် IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုဝယ်မီလ်မန်ကဂျနီဗာမှာအင်္ဂါနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်
The aid came in to the Bangladeshi city of Chittagong. It was sent by the United Nations Department for International Development.
Bangladesh town by Chittagong မြို့ကိုရောက်လာတဲ့အထောက်အကူပစ္စည်းတွေကိုဗြိတိန်နိုင်ငံနဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနတွေကပေးပို့ခဲ့တာပါ။ခြုံဆောင်ပေါင်း2000အိယာပေါင်း1500ယာယီတဲထုတ်ဖို့တာပေါ်လင်းစားနှစ်ခုစီနဲ့ခြီးဖို့ကြိုးတွေပါတဲ့အမိုးကာ1000လို့ဖြစ်ပါတယ်
။ဒါပြင်ဘင်္ဂလားဒေ့ရှ်မှာခုချိန်ဟာမုတ်တုံမိုးရွာသွန်းချိန်ဖြစ်တဲ့အတွက်ကြောင့်ဒုက္ခသည်ထက်ဝက်ကျော်တို့ဟာအရေးပေါ်ခုတ်ကိုးစရာယာယီတဲတွေလိုအပ်နေကြောင်းလည်းမစ္စတာမီလန်ကပြောခဲ့ပါတယ
်ဘင်္ဂလားဒေ့ရှ် is estimating that 300,000 people are still in need of emergency shelter we are aware that
ဘင်္ဂလားဒေ့ရှ်အနေနဲ့အရေးပေါ်ယာယီတဲပေါင်းလိုအပ်သူ3သိန်းလောက်ရှိတယ်လို့ခန့်မှန်းပါတယ်မုတ်တုံမိုးတွေရွာနေတာကြောင့်ဒုက္ခသည်တွေစီကိုကူညီပံ့ပိုးဖို့အခက်အခဲတွေရှိနေပါတယ်ကမ္ဘာတဝန်းအလူရှင်တွေစီကနေပြီးတော့အမေရိကန်ဒေါ်လာ36.4 တန်း IOM ဖွဲ့ကလက်ခံရရှိထားပြီးတော့နောက်ထပ်ဒေါ်လာတန်း40အလူငွေတွေပေးမယ်လို့လည်းကတိတွေရထားပါတယ်
မုတ်တုံမိုးရာသီကြောင့်လေတံမိုးတံခံနေရတဲ့ကာလအတွင်းကယ်ဆယ်ရေးအကူအညီတွေပို့ဆောင်ရမှာလေကြောင်းကနေချပေးခဲ့တဲ့အတွက်လောလောဆယ်မှာဒုက္ခသည်ပေါင်း9000လို့အတွက်ခုတ်ကိုးစရာနဲ့ခြုံဆောင်တွေကိုပို့နိုင်ခဲ့တယ်လို့လည်း IOM ကပြောပါတယ် IOM နေနဲ့အခုလိုအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလာရောက်နှိမ့်နိုင်လုပ်ကိုင်နေရခြင်းကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာရဲ့မြစ်တာရက်ခံချက်ကြောင့်ဖြစ်ပြီး UNHCR UNICEF တို့လိုတခြားကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းကယ်ဆယ်ရေးလုပ်ငန်းတွေကို IOM ကညှိနှိုင်းဆောင်ရွက်လျက်ရှိတယ်လို့လည်း Mr. Miller ကပြောပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့တဲ့ဒုက္ခသည်အရေးတွေဟာအင်္ဂါနေ့မှာ9,900ရှိတယ်လို့ကုလသမဂ္ဂကကြေညာခဲ့ပြီးဒါဟာတနေ့ကတည်းကဆိုင်ဥယျာဉ် 2,000 တိုးလာတာဖြစ်ပါတယ်။အရင်ကနေ့စဉ်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်ဥယျာဉ်ဟာ 2,800 ကနေ4,000ဒါမှမဟုတ် 5,000 အထိကျဆင်းသွားရခြင်းအကြောင်းအမျိုးမျိုးရှိတဲ့အနေနဲ့တခုကတော့မုတ်တုံမိုးရာသီကာလဖြစ်တဲ့အတွက်ကြောင့်သွားလာရခက်ခဲတဲ့အတွက်ဖြစ်နိုင်တယ်လို့လေမစ္စတာမီလာကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်ရှင်
။ဒေါ်လာလတန်တင်ပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ထန်းနိုင်ငံရောက်မြန်မာအလုပ်သမားတွေအကြောင်းကိုတင်ပြပေးခြင်းပါတယ်။အလုပ်သမားလူမှုကြည့်ကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားရေးမှုဦးစီးဌာနညွှန်ကြားရေးမှုချုပ်ဦးဝင်းရှိန်နဲ့ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့18ဖွဲ့တို့အောက်တိုဘာလ3ရက်နေ့ညနေပိုင်းကထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးကိုဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင်တင်တော်မအေးအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာထိုင်းနိုင်ငံကအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ထိုင်းမှာရှိတဲ့မြန်မာနဲ့ထိုင်းအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့18ဖွဲ့နဲ့တွေ့ဆုံခဲ့တာပါဒီထဲမှာမိသူမိဝါဖြစ်ကြောင်း CI စောက်ထုတ်ပေးရေးစင်တာတွေမှာအလုပ်သမားတွေကိုပွဲစားတွေကအဆမတန်ငွေကြေးတောင်းခံနေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်ဒီနိုင်ငံတော်သတ်မှတ်ထားတဲ့နှုံတာတက်မှုမှုပေးဆောင်နေတဲ့ကိစ္စတွေတက်တမ်းမှုအလုပ်သမားတွေကမှမတရားကိုယ်စီအဆုတ်တဲ့ထိုင်းမြန်မာပွဲစားတွေအလုံးပူးပေါင်းဖြည့်ရှင်ဖို့နိုင်ငံအစိုးရကကြိုးစားမှတ်ဆောင်ရဖို့တာဝန်ပြုစွေးနွေးတာဖြစ်ပါလေ
လက်ရှိမှာတော့မြန်မာဘက်က CI စာအုပ်ရနိုင်ဖို့အတွက်အလုပ်သမားတွေဘက်ကလှုပ်ဆောင်ခဲ့ရမှာကြံ့ကြာမှုတွေငွေကြေးအဆမတန်ပေးနေရတာတွေရှိနေတဲ့အတွက်ထိုင်းနိုင်ငံဘက်ကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုအရင်ပြီးဆုံးအောင်လုပ်ပြီးမှသာ CI စာအုပ်ကိစ္စကိုဆက်လုပ်နိုင်ဖို့အတွက်ကိုလည်းဆွေးနွေးအဖြေရှာဖို့ပြောဆိုခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်သူရတင်ပြတာကတော့အခုတဲ့ထိုင်းရောဗမာရောဆိုရရောအော်ဒီချက်ဖို့ကောင်းနေတယ်အဲတိနံပါတ်1ကတော့အလုံးသမားတွေဟာနစ်နာနေတယ်သို့ဒီအချိုးသေးကြီးကိုကြည့်လိုက်တဲ့အခါမှာလည်းပဲအလုံးသမားတွေတဲ့ကျိုးနေတယ်ဒါကြောင့်မလို့ခုလုံးနေတဲ့အစီအစဉ်ကိုပြောင်းပြန်ဆန်လိုက်ကြအောင်လားတဲ့ဥပမာဒီမှာတော့ကဗမာတွေကြီးကအရင်ဆုံးစာအုပ်ဆက်ပြီးတော့မှသိစစ်တာတော့ဝါပါမီလို့လောရတယ်အဲ့လိုမလုံးနဲ့သိစစ်တာတော့ဝါပါမီလို့တွေကိုလုံးဝပိုင်းညာပြီးတော့ပြောတယ်အဲ့ဒီမှာထိုင်းဘက်ကရောဗမာဘက်ကရောဒီချင်းအစီအစဉ်ချတာမှုတွေကိုတိတိကျကျပေါ်ပြကြတယ်ဦးဝင်းရှင်ကတော့ဒီလူစခန်းတွေကိုမရေပြန်ဆက်စစ်မယ်အဲစစ်ပြီးတော့ဆက်လက်တွေကိုဝိုင်းပြီးတော့ပေးရတာပေါ့ပြီးတော့ဒီလောသမဝင်ဌာနနဲ့တွေ့ပြီးတော့မှလည်းပဲပြောမယ်ပေါ့နော
်ထိုင်းရောက်မြန်မာလူသမားတွေကိုနေရာထိုင်ခင်းစားတောက်စရာကအစအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့ထိုင်းရောက်မြန်မာတွေအတော်များများအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းတွေကိုပြောပြခဲ့တယ်လို့ဆိုပါတယ်
ဒီကတော့ထိုင်းရောက်လူသမားတွေ MOU တွေအစဒုက္ခရောက်နေရတယ်ကျွန်တော်ရုံးမှာပုံနေရတယ်ခြေပြက်လက်ပြက်ညှိုးခြင်းမရသေးတာတွေအပြီးတော့ထိုင်းပွဲသားတွေမြန်မာပွဲသားတွေပေါင်းပြီးတော့ဒီတိုင်းမှာလုံးချင်တိုင်းလုံးနေကြတယ်ဒါတွေပေါ့မှရယ်အဲ့ဒါတွေကျွန်တော်ကတော့နည်းနည်းလေးဖြည်းဖြည်းချင်းလေးတင်ပြတာပေါ့
ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ရောရှိနေတဲ့ရွှေပြောင်းလို့သမား3သန်းကနေ4သန်းလောက်ရှိနိုင်တယ်ဆိုပြီးရွှေပြောင်းလို့သမားရေလုံဆောင်နေသူတွေကခံမှန်းထားပါတယ်ပြီးခဲ့တဲ့3လအတွင်းမှာထိုင်းနိုင်ငံရဲ့ဥပဒေသစ်ကြောင့်အလို့သမား4000ကျော်လောက်နေရပြန်ခဲ့ကြပြီမဲ့လေနေ့စဉ်လဲရာကနန်းနဲ့ဝင်ရောက်နေသူတွေရှိနေတာကြောင့်ထိုင်းနိုင်ငံထဲမှာမြန်မာလူသမားတွေဟာယော်နေသွားတာမရှိဘဲတိုးလာနေစေဖြစ်ကြောင်းရွှေပြောင်းလူသမားကြီးလှုပ်ဆောင်နေသူတွေကပြောဆိုနေကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရချင်တို့ခုနဆင်းနေကြကြတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာလိုင်းနိုမီတာ30 40 49တို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလိုက်မီတာ190 kHz 1505တို့ကပါဆက်လက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေအပြင်နာနေခင်းတိုင်းတင်ဆက်နေကြအင်္ဂလိပ်စာပို့ချချက်နဲ့အတူ
ကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောကောင်းလောက်လာနိုင်တယ်ဒီအချက်ကတော့တေးကြတယ်
တကယ်ပြင်းနေပေါ်နိုင်ငံကရဲ့ PR ပေးမှုတွေအကြောင်းအင်္ဂါနေ့ညကဆွေးနွေးတင်ပြခဲ့တဲ့တရက်လီလိုင်းပြန်လည်ထုတ်လွှင့်ချက်မှာအပြည့်အစုံကိုနှာစင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမှုရင်းအပေါ်မှာပြည့်ဒေါ်လာလာသားနဲ့ဦးကျော်စံသားတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုနိုင်ငံတကာအကြမ်းဖက်ဥစုတွေအခွင့်ကောင်းယူဖို့ကြံစည်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့အေမီချူရေးသားထားတဲ့သတင်းစာချက်ကို Channel News Asia မှာဖတ်ရပါတယ်ရခိုင်မြောက်ပိုင်းမှာပြဿနာတွေဆက်လက်ဖြစ်နေတော့ဒေသတွင်းနဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကဂျီဟတ်စစ်ပွဲဆင်နွှဲဖို့တောင်းဆိုနေကြတာကိုခြေနေတွန်းကျင်သူနဲ့သုံးသပ်သူတွေကစိုးရိမ်တကြီးသတိပေးနေကြပါတယ်။ August 25 ARSA ရဲ့တိုက်ခိုက်မှုကိုစစ်တပ်ကနှိမ်နင်းတဲ့အတွက်ရိုဟင်ဂျာတွေအပေါ်ကမ္ဘာမွတ်စလင်တွေရဲ့အကျဉ်းနာမှုတွေအစီအမံတက်လာနေပါတယ်။ရိုဟင်ဂျာဒုက္ခသည်5သိန်းကျော်ဘင်္ဂလားဒေ့ရှ်ထွက်ပြေးရတာနဲ့အမျှမွတ်စလင်တွေလက်နက်ကင်ဆွဲခုခံကြဖို့ Al-Qaeda ကလှုံ့ဆော်နေပါတယ်။သူတို့အမြင်ရိုဟင်ဂျာတွေအရေးဟာဆီးရီးယားပြဿနာထက်ဂျီဟတ်စစ်ပွဲဆင်နွှဲဖို့အစီအမံတဲ့အကြောင်းပြချက်ဖြစ်ဟန်ရှိတယ်လို့မလေးရှားနိုင်ငံအကြမ်းဖက်တိုက်ဖျက်ရေးအကြီးအကဲကဆိုပါတယ်ဒီကိစ္စဟာ1989မှာအာဖဂန်နစ္စတန်ကိုဆိုဗီယက်တပ်တွေကျူးကျော်တဲ့ကိစ္စလိုပဲမွတ်စလင်တွေကိုနှိပ်ကွပ်မှုဖြစ်တယ်လို့သူတို့ကယူဆထားပါတယ် ARS တွေကတော့သူတို့ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အဆက်အသွယ်မရှိပါဘူးဆိုတာပြသဖို့အစွမ်းကုန်ကြိုးပမ်းကြပါတယ်ဒါပေမဲ့ internet လူမှုကွန်ရက်မှာတော့မြန်မာအကြောင်းပလူပြန်နေပြီးမြန်မာပြည်သွားပြီး jihad စစ်ပွဲဆင်နွှဲဖို့ကြံစီမှုနဲ့မလေးရှားမှာပြီးခဲ့တဲ့လကလူတယောက်ကိုဖမ်းဆီးခဲ့ပါတယ်။ Indonesia မှာ FBI လို့ခေါ်တဲ့ Islam ကိုကာကွယ်သူများတပ်ဦးအဖွဲ့ကမြန်မာပြည်သွား jihad တိုက်ပွဲဆင်နွှဲမဲ့သူတစ်ဆောင်စည်းင်းသွင်းထားတယ်လို့ဆိုပါတယ်။ဒေသတွင်းလုံခြုံရေးအရာရှိတွေသုံးသပ်သူတွေကတော့ ARSA တွေဟာနိုင်ငံတကာစစ်သွေးကြွတွေနဲ့မကြခင်ပေါင်းမိကြတော့မှဖြစ်တယ်လို့သတိပေးနေကြပါတယ်။စီယာနိုင်ငံမှာသမ္မတအာဆက်ကိုဆန့်ကျင်ဆန္ဒပြအုံကြွမှုဟာနိုင်ငံတကာအကြမ်းဖက်ကွန်ရက်တွေကတဆင့်ကမ္ဘာတစ်လောက်ကတိုက်ခိုက်ရေးသမားတွေ3000လောက်ကိုပါဝင်လာစေခဲ့ပါတယ်။ IRS ရဲ့မူလအဖွဲ့ဝင်တွေကကမ္ဘာတစ်ဖက်မှာရှိတဲ့ jihad တပ်ဖွဲ့ဝင်တွေနဲ့လက်တွဲသင့်မတွဲသင့်မပြတ်မသားဖြစ်နေကြပေမဲ့မြန်မာအစိုးရရဲ့သဘောထားကြောင့် IRS ရဲ့နောက်ပေါက်အဖွဲ့ဝင်တွေကိုအစွန်းရောက်အောင်တွန်းပို့သလိုဖြစ်ကောင်းဖြစ်နိုင်တယ်လို့ပါကစ္စတန်အခြေစိုက်သုံးသပ်သူတွေကဆိုပါတယ်။တခါအခုချိန်မှာ IS အကြမ်းဖက်သမားတွေဟာအရှိလက်ပိုင်းဒေသမှာအရေးနည်းနေခြင်းဖြစ်တဲ့အတွက်မြန်မာဘက်ကိုစစ်မျက်နှာပြောင်းဖွင့်လာနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုကြပြန်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာခြားစားပျက်စီးမှုအသိကိုကြီးမားနေတော့ jihadist လှုပ်ရှားမှုပြန့်နှံ့ရေးအတွက်အပြည့်သလိုဖြစ်နိုင်ပြီးလုံခြုံရေးအန္တရာယ်ရှိတယ်လို့လည်းဆိုကြပါတယ်။မြန်မာအရာရှိတွေကိုလက်ထိုးပြီး jihadist တွေလူရာကိုလုံနိုင်တဲ့အခြေအနေမျိုးရှိနေတယ်ဆိုတာကိုလည်းသတိပေးနေကြတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီး The New York Times သတင်းစာကြီးမှာ Global Justice Center ရဲ့ဥက္ကဋ္ဌလေးဖြစ်မတည်သူလေးဖြစ်တဲ့ Janet Benchoff က Sanctions on Myanmar won't work မြန်မာနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတဲ့သူ့ရဲ့သဘောထားအမြင်ရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ်။သူက The New York Times သတင်းစာကြီးရဲ့ September 18 ရက်နေ့ထုတ် Squeeze Myanmar's Militaryမြန်မာစစ်တပ်ကိုဖိအားပေးဖို့ဆိုတဲ့အက်ဒီတာအာဘော်ကိုတုံ့ပြန်ရမှာခုလိုရေးသားလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့ဒုက္ခခံစားမှုနဲ့အိုးအိမ်မဲ့ဖြစ်မှုတွေဟာနိုင်ငံတကာတွေ့စိုးရိမ်မကင်းဖြစ်စရာကောင်းမွန်မယ်လို့လေအမေရိကန်ပြည်ထောင်စုရဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ခြင်းဟာကျူးလွန်နေတဲ့ပြစ်မှုတွေကိုဟန်တားနိုင်ခြင်းရှိမှာမဟုတ်သလိုငြင်းကြင်ရင်ရရှိဖို့အခြေအနေလေဖန်တီးရမှာအထောက်အကူပြုနိုင်မှာမဟုတ်ဘူးလို့ရေးသားထားပါတယ်။တရားဥပဒေစိုးမိုးမှုမရှိဘဲငင်းကြောင်ရေးကိုရနိုင်မှာမဟုတ်တဲ့အကြောင်း2008ခုဖွဲ့စည်းပုံခြေခံဥပဒေအရစစ်တပ်ဟာအယက်သားအစိုးရထက်အာဏာရနေတဲ့အတွက်ဖြစ်ပြီးကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်လည်းလုံးဝကင်းလွတ်ခွင့်ရနေတာဖြစ်တဲ့အကြောင်းထောက်ပြထားပါတယ်။ဒါပေမဲ့လို့လေတာဝန်ခံဖို့လှုံ့ဆော်နိုင်မဲ့နီလန်အကန့်အသတ်တော့ရှိပြီး အဲ့ဒီနီလန်းကိုယူရမှာဖြစ်တယ်လို့သူကထောက်ပြထားပါတယ်။အဲ့ဒါကတော့ဆူဒန်နဲ့လေးဗျားတို့လိုမြန်မာနိုင်ငံကို ICC နိုင်ငံတကာခုံရုံးတင်ဖို့လုံခြုံရေးကောင်စီကအဆိုပြုနိုင်တာပဲဖြစ်ပါတယ်။ဒါမှမဟုတ်သမရဦးတင်ကျော်နဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကခိုင်ပိတိဖက်ခါကို ICC တင်ဖို့အဆိုပြုနိုင်မှာဖြစ်တယ်လို့သူကရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့ ICC တရားရုံးတော်ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့မြန်မာနိုင်ငံကိုအထူးအခြေအနေရတရားရုံးကနေလက်ခံကျန်းနာနိုင်တဲ့အကြောင်းဒီလိုမျိုးအဆိုပြုချက်ကို ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့ယူကရိန်းက2013နဲ့2014တုန်းကသူ့နယ်စပ်မှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့တင်သွင်းခဲ့မှုတဲ့အစဉ်လာရှိခဲ့တဲ့အကြောင်းလဲသူကထောက်ပြထားပါတယ်2008ခုဖွဲ့စည်းပုံကြောင့် ICC ကိုတင်သွင်းခြင်းဟာဂျနီဗာသဘောတူစာချုပ်အရလိုက်နာစေဖို့မြန်မာနိုင်ငံအနေနဲ့လှုပ်ဆောင်နိုင်မဲ့တခုတည်းသောနီလန်ဖြစ်တဲ့အကြောင်းနိုင်ငံတကာလူအဖွဲ့အစည်းအနေနဲ့ကလည်း2008ခုဖွဲ့စည်းပုံမှာထည့်သွင်းထားတဲ့စစ်တပ်ရဲ့ကြီးစိုးမှုကိုသဘောပေါက်နားလည်ပြီးပြောင်းလဲဖို့လိုပြီးဆိုတဲ့အချက်ကိုနားလည်ရမှာဖြစ်တဲ့အကြောင်း Global Justice Center ရဲ့ဥက္ကဋ္ဌက New York Times သတင်းစာမှာသူ့ရဲ့အမြင်ကိုရေးသားထားပါလိမ့်ရှင်
တော်လာတဲ့အဥကျော်စံသားတို့တင်ပြခဲ့တာပါခင်ဗျာအခုတော့နည်းနည်းခင်းနိုင်တင်ဆက်နေကြအင်္ဂလိပ်စာပို့ချချက်အစီအစဉ်လည်းရောက်လာပါပြီ English American Style EDM အသုံးတွေကိုဒေါ်လာတန်းကတင်ပြပေးပါမယ်ခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Lip Service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက LIP Lip ကနှုတ်ခါservice service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ Squid Queen ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ Lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom အဓိပ္ပာယ်ကတော့တခုခုကိုလှုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လှုပ်တာမျိုးတကယ်လက်တွေလှုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေလက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လှုပ်ပြီးပါမယ်လို့လောကချောပြီးတကယ်တော့လက်တွေ့မှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါရှင်ကခုနားဆင်နေကြရတာကတော့ VOA ရဲ့ပို့ထုံးနေမနေ့ပိုင်းထုတ်လင်းချက်တွေဖြစ်ပါခင်ဗျာအခုတော့အင်္ဂါညကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်ပခအပေါ်နိုင်ငံတကာရဲ့ PR ရဲ့အကြောင်းကိုကိုသားညူဦးကဆွေးနွေးတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာ PR နဲ့ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါတယ်အထူးပြုတော့မြန်မာနိုင်ငံကဒီဒီမိုကရေစီပြည်ပပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010 2012မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ် PR တွေအတော်လေးလျော့သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ရခိုင်ဒီနိုင်ငံတကာရဲ့ PR တွေတော်လေးမြင့်တက်လာပါတယ်အခုဆိုရင်အခုနောက်ဆုံးအချိန်ဒီမှာဆိုရင်နိုင်ငံတကာ PR တွေမကဘဲနဲ့နိုင်ငံတကာရဲ့အရေးယူမှုပါလာတော့မဲ့အနေအထားမျိုးတွေကြုံလာရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအပေါ်မှာဘလောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ PR တွေကတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမဲ့သူက2ဦးရှိပါတယ်တဦးကတော့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြန်မာသတင်းသိပ္ပံမြန်မာ Journalism Institute MGI ကဦးစိန်ဝင်းဖြစ်ပါတယ်သူတို့2ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ဦးအောင်မိုးစောကြားပါလားခင်ဗျာ ကူအောင်မိုးစိုးရေခုနကကျွန်တော်ပြောသွားလို့ပေါ့နိုင်ငံတကာရဲ့ PR တွေကရခိုင်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်အဲ့တော့နိုင်ငံတကာရဲ့အခုလိုအထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေကလည်းတော်ဖြစ်လာတယ်ရေးယူမဲ့လက္ခဏာမျိုးဆိုလို့ရှိရင် England ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်တုံ့တက်နေတာရှိတယ် American ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာအပေါ်သူထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်သုံးသပ်ဖို့အတွက်တိုက်တွန်းမှုတွေရှိလာပါတယ်အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးသဖြင့် UN နဲ့အနောက်နိုင်ငံတွေချီးကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘလို့မြင်ပါလဲခင်ဗျာအရင်ဆုံ
းဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့တေချာတယ်သို့တော်လည်းဘယ်လိုပုံစံနဲ့အရေးယူဆောင်မှုတွေလောက်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်အဲ့မှာဟောနှစ်ချက်တော့ရှိရပါဘို့တခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေတာကလူခွင့်ချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်လူခွင့်ချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်နောက်တစ်ခုကဒီဟိုကမ္ဘာကူလသမဂ္ဂဆိုလို့ရှိရင်ဒါ ethnic cleansing ဆိုတဲ့တကယ်ကိုပဲပြင်းထန်တဲ့ဒီအသုံးနှုံးနဲ့သုံးပြီးတော့တောင်ပါကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ဆွဆွမ်းမှုတွေရှိတာပဲပေါ့အဲ့အဲ့အတွက်ကတော့ချိန်နေတယ်ကျွန်တော်လက်ရှိဒီကျွန်တော်တိုင်းပြည်ရဲ့စီးကိစ္စတွေဒီတမ်းတော်နဲ့ပတ်သက်ပြီးပူပေါင်းဆောင်မှုကိစ္စတွေအဲ့လိုကိစ္စမျိုးတွေကတော့ကျွန်တော်တို့တို့ဖြတ်တောက်ကောင်းဖြတ်တောက်မဲ့အခြေအနေရှိရယ်သို့တော်လည်းအခြားပေါ့နော်ဒီမိုကရေစီရေးနဲ့ပတ်သက်တဲ့သူတို့ရဲ့အထောက်အကူတွေခဏကျွန်တော်တို့တိုင်းပြည်ရောသူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့ဟိုရုပ်မရုပ်ဆိုတာကျွန်တော်နေကတော့မသေးကြသေးဘူးလို့ကျွန်တော်အဲ့လိုပဲထင်ပါတယ်။ဒါမှမဟုတ်ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့။ဒီနိုင်ငံပြည်သူတွေရဲ့အမြင်အဲ့ဒါကတော်တော်ကိုကျသွားတယ်လို့ကျွန်တော်ထင်တယ်။အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ပြောင်းလုပ်ဖို့ကတော့ဟုတ်တတော်လေးကိုကျွန်တော်အချိန်ယူရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်နေပြ
။ Okay ကျွန်တော်ဦးအောင်မှုစောလီလိုက်ပါမှာခဏနေပြီးပါအောင်ဦးစိတ်ဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဦးစိတ်ဝင်းကြားပါလားခင်ဗျာ
Okay
ကြား Okay ဦးစိတ်ဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေအတော်လေးပြင်းထန်လာတာဦးစိတ်ဝင်းတို့လည်းသိမှာပါအဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲအပေါ်မှာဘလို့များတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလဲခင်ဗျာ
Okay ကျွန်တော်တို့ဒီမိုကရေစီအစဉ်ခုပြောင်းနေတာကိုကြည့်လို့ရှိရင် as one နပိုင်းရှိတာပေါ့တပိုင်းကနိုင်ငံတကာတိုင်းဝမ်ရဲ့ကူညီတန်ဖိုးမှုเนาะဒီအားလည်းနိုင်ငံတကာတိုင်းဝမ်ဆိုတာဒီမိုကရေစီနိုင်ငံကြီးပြောတာပေါ့ဒီမိုကရေစီဒီနိုင်ငံကြီးပြောတာတော့နောက်တိုင်းနိုင်ငံကြီးနောက်တစ်ပိုင်းကတော့ယူနီယံလာတယ်ယူနီယံမှုနဲ့နိုင်ငံကြီးကလည်းဆက်ဆက်မှုရှိနေတယ်အဲ့တော့ဒီနှစ်မှာကျွန်တော်တို့နိုင်ငံယူနီယံတန်ဖိုးက25ရာခိုင်နှုန်းကျသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်လက်ကြားထဲမှာမှန်းကြကြတာလေးရှိတယ်အဲ့တော့ဟိုကျွန်တော်တို့ကဟိုပုံမှန်အဖြစ်2012မတိုင်ခင်မှာယူနီယံကပုံပိုင်းကလာတာတရုတ်ကပဲရှိတယ်အဲ့ဒါကျွန်တဲ့နိုင်ငံတွေကဒီကျွန်တော်တို့ရဲ့အင်ဂျင်နိုင်ငံတွေပေါ့စင်ကာပူတို့ထိုင်းဂျပန်ဆက်အိန္ဒိယပေါ့နော်ဒါပေမဲ့နောက်တိုင်းကနေဝင်လာတဲ့ဟာမှာအခုကကြတော့ဘာဖြစ်လဲဆိုတော့ဇမီးကဒီအစိုးရတွေကသုံးပါတယ်အစိုးရတွေကတော့တောင်းပန်ပြောပြပြီးတော့ပြောကြတယ်ဒါပေမဲ့ကုမ္ပဏီကမသွားသေးကြဘူးဒါဆိုသူတို့ရဲ့လုပ်ငန်းကို public pressure အနေနဲ့တော့ဖြစ်လာမှသူတို့ကကြောက်တယ်အဲ့ဒီဟာကြားပါတယ်နောက်ပြီးနိုင်ငံအတိုင်းဝန်ကိုကူညီတပ်ဖို့မှုဆိုတဲ့ဟာပေါ့အဲဥပမာပြင်ကျွန်တော်တို့ပုံမှန်အဖြစ်ကအော်တိုဘာလောက်ဆိုရင် budget တွေကပြန်ပြီးတော့ review လုပ်ကြတာဦးနော်ဘယ်တော့ percent တွေပိုလဲနောက်ပြီးတော့ဘယ်တွေအားတွေလာမလဲအဲ့ဒီမှာပြီးတော့အနေထားမျိုးမှာဒါမျိုးတွေဖြစ်လာတယ်ဆိုတဲ့ဟာကနုတ်လက္ခဏာဆောင်နဲ့ဥပမာပြင်ရန်ကုန်အစိုးရကပြီးခဲ့တဲ့ဇူလိုင်လတည်းကဒီဥရောပကိုသွားတဲ့ကတည်းကဥရောပမှာမေးတာရေတက္ကသိုလ်ကိုရမ်းမေးတယ်မဖြေနိုင်ဘူးအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီနှစ်ကပြောရလို့ရှိရင်စီးပွားရေးရလဲကြားလိမ့်မယ်ကျွန်တော်ပြောရတယ်ကစက်ငွေတန်ဘူးကဟိုကဆိုးကြလိမ့်မယ်နောက်ဆိုးရစနေချိန်ကြိုက်လိမ့်မယ်အဲ့ဒါလို့ဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့အထမှုတွေဖြစ်စေနိုင်တယ်လောလောဆယ်မှာတော့ကျွန်တော်မြင်တာ fashion တော့မဖြစ်တော့သေးဘူးသို့တော်လည်းပဲအနှုတ်လက္ခဏာတွေကြားရတာတွေဖြစ်လာနေတဲ့အလားအလာတွေရှိပါတယ်ဗျ
ကူအောင်မှုဆိုဥစိန်ဝင်လီလိုင်းပေါ်မှာခဏနေပြပါသရော့ရှင်နေလှည့်ပြီးကျင်ပါလေအရင်ဆုံးသရော့ရှင်တူဖြစ်တဲ့ကိုနေမျိုးအောင်လီလိုင်းပေါ်ရောက်နေပါကြီးတူတူတူဆွေးနွေးလို့ရပါတယ်ခင်ဗျာမင်းများရင်လည်းမင်းများလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်ညာတော့ဒီ fit ဆက်ဆံရေးဆိုတဲ့အကြောင်းလေးပါကျွန်တော် fit ဆက်ဆံရေးကကြားခင်းလာလို့လည်းပြောလို့မရဘူးခင်ဗျာ ဘာဖြစ်လို့လဲဆိုတော့ကျွန်တော်အရင်တလောကပဲဒီအိန္ဒိယလိုဘာလို့နည်းလဲဒီအဲ့လိုမျိုးအဆက်အသွယ်ကောင်းမွန်လာရတွေ့ရတယ်အားလေးကျွန်တော်ပြောရမယ်
ကိုစိန်ဝင်းကိုပဲကျွန်တော်မေးချင်ပါလေကိုစိန်ဝင်းခုနကပြောသွားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့မြန်မာနဲ့ပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာကြီးရဖိအားတွေဒီအနေအထားပေါ်မှာမြန်မာဆူရဘက်ကတုံ့ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ကျင်းတဲ့အရာပွဲရှိလားကိုစိန်ဝင်းအမြင်သိချင်ပါလေ
လက်တော့အနေနဲ့ကြည့်ရရင်တော့မြန်မာဆူရဘက်ကတုံ့ပြန်မှုကဟို proactive မဖြစ်သေးဘူးနော်ဟိုတော့ဟိုဆုံးတော့တုံ့ပြန်တာပဲဒါပေမဲ့တိနေတယ်သိပြီးတော့ဟိုကလေเออโคเยปอมมูบออกมาแบบยันต่ายมาเลยดีหาโหดีไซต์เนี่ยตะเดียวเว้ยแค่เดียวดีไซต์ธุรกิจเนี่ยดาบิวอ่ะชิชิเนี่ยสุดาตกกันอ่ะโอ้ไอ้นี่ลุกขันไม่ชื่อดิเออไอ้ก็บาผิดเลยสุดาโหนายเนี่ยเดี๋ยวสมมุติในเนี่ยดีว่าซินาล่ะก็เนี่ยมาซูยาอุดมดอซันซิตี้ policy อ่ะบ่ดิဒီတရုတ်ဘက်ကိုရှင်းပို့ပြီးတရုတ်ဘက်ကိုပြန်ပြီးတော့ရောက်နေတာ။အဲဒီမှာကြီးအနေနဲ့2012မတိုင်မြတ်အချိန်ကြီးပြန်ပြီးတော့ကတ်နေလားဆိုတော့ဆိုရမှုရှိရဲ့
။တော်တော်ရှိတူပြန်ပြီးတော့အလှည့်ပေးကြပါလေ။ဥမောင်ကျော်စံလီလိုင်းပေါ်ပြန်ရောက်နေပါပြီ။ဥမောင်ကျော်စံကြားပါလားခင်ဗျာ
။ဒီမိုကရေစီတော့ဘာလို့ဆက်ရှင်တော့ဘာလို့ကျွန်တော်တို့ကတော့တိတ်အရေးမလုပ်ဘူးတာ။ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုတိုင်ကိုပြည်ကိုမျိုးကိုပဲလိုချင်တယ်။ဒီဗမာအစိုးရလက်ထက်မှာအစဉ်ဆက်ကျွန်တော်တို့နှစ်ပေါင်း9နှစ်မှရှိပြီ။ရခိုင်မြေရအများကြီးဆုံးရှုံးသွားပြီကျွန်တော်တို့ရှင်မဖြူကျွန်းတို့ရခိုင်ပပင်းလေးပဲပင်းလေးတို့အခုမောင်တွန်းနဲ့ပူတိတော်ရေးတော်ဆိုတာဒီပုံအတိုင်းသွားနေလို့ကတော့မကြခင်ဆုံးရှုံးမယ်ဆိုတာကျွန်တော်တို့စိုးရင်နေတာကျွန်တော်တို့ဒီအစိုးရလုံပုံခိုင်ပုံကားဖြင့်ကျွန်တော်တို့အများကြီးလုံနေသေးတယ်တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဘယ်တော့မှလည်းသူကချင်းနှိခေတာမရှိဘူးတိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်ဘာပဲလုပ်လို့တိုင်းရင်းသားကြီးကိုတိုင်းရင်းသားကိုဘုကောင်မလို့တိုင်းနေလဲအဲ့ဒါပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာ
ဦးတော့ဘယ်လိုပဲဖျားပေးပါစေအဲ့ဒီဖျားဟာအရေးမကြီးဘူးလို့မြင်နေကျွန်တော်တို့
ဟုတ်ဦးမောင်ကျော်စံသူ့ရဲ့မြင်မှာဦးအောင်မိုးစောကိုလှည့်ပေးခြင်းပါလေဦးမောင်ကျော်စံရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူ့ရဲ့စိုးရင်ချက်ပေါ်အတိကနေမြေဆုံးရှုံးမယ်ဆိုတဲ့ဒီစိုးရင်ချက်တည်နဲ့ပတ်သက်လို့ဒီအခြေအနေနဲ့ပတ်သက်လို့ကိုအောင်မိုးစောဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အတိကကျွန်တော်ပြောချင်တာကတော့နောက်ဒီကျွန်တော်အတိကပြောချင်တာတော့ကျွန်တော်တို့အချင်းချင်းတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တို့တိုင်းပြည်ထဲမှာနေတဲ့ community တွေအဲ့ဒီလိုပဲကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့တိတိကျကျပူးပေါင်းဆောင်ရွက်ဖို့လိုတယ်တိတိကျကျစကားပြောဖို့လိုတယ်အပြန်ပြန်အလှလှတိတိကျကျနားထောင်ဖို့လိုတယ်ဒါနော်အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့ကျွန်တော်တို့ဟိုအကိုကြီးတူပြောသွားသလိုပဲအဲ့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွတ်တော် briefing လောက်တဲ့အခါမှာတိတိကျကျပြန်ပြီးတော့နားထောင်ကြည့်ပါအဲ့မှာလွတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ခုတိုင်းကိုပြူတဲ့ပြည်ထဲမှာရှိတယ်တဲ့ပြည်သူတွေကိုတကယ်ပဲမဆောက်ရှောက်နိုင်ဘူးဆိုရင်အဲ့မဆောက်ရှောက်နိုင်တဲ့ဒေသကိုပေးလိုက်ဖို့တဲ့သူများကိုအဲ့လိုသဘောမျိုးပရိုဘလုပ်တဲ့သဘောမျိုးပြောသွားတာတွေ့ရတယ်ဒီအလားအလာတွေကကျွန်တော်တိုင်းပြည်အတွက်မကောင်းဘူးကျွန်တော်တိုင်းပြည်အတွက်မကောင်းသလိုတခိုင်ဒေသအတွက်မကောင်းဘူးအဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဆိုလို့ရှိရင်အဲ့ပြဿနာတစ်ခုကိုဒီချာချာကြည့်ပြီးတော့ဒီချာချာစကားပြောဖို့ဆွေးနွေးဖို့เนาะဟိုအချင်းချင်းအပြန်အလှန်ဟိုဘယ်လိုခေါ်လဲစာနာပြီးတော့ဟိုအလုပ်လုပ်ကြဖို့အရန်အရေးကြီးတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဒါအပြင်ကဘာကဘာတွေပြောနေသလဲနိုင်ငံတကာကဘာတွေပြောနေသလဲသူနဲ့ဒီချာချာလက်တွဲပြီးတော့အလုပ်လုပ်မှခုနလိုပြဿနာမျိုးတွေကိုကျွန်တော်ကြောင်စားတိုင်းနေတယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ကိုသားရေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တော့ရှင်တူလှည့်ပေးခြင်းပါလေကိုမင်းမင်းကိုမင်းမင်းဆွနေလို့ရပါတယ်တူပေါ့
ဟုတ်ပါကျွန်တော်တို့မြင်တာကတော့နိုင်ငံတကာပြအားပေးတယ်ဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အနေဟိုဒီရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်တော့တွားလေ့လာရပါတော့လေ့လာတဲ့အခါကျတော့အဲ့ပေါ်မှာနိုင်ငံတကာကကုသသမဂ္ဂ UN ကရုံးနေမျိုးတွေကိုသူကပို့ဝင်နေသူ့အနေနဲ့ကျွန်တော်တို့ကဖွင့်ပေးစီခြင်းနဲ့ပေါ့သူကဥပဟမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းသူ့ပုံစောင်းတာပေါ့နောက်ပြီးတော့ကိုပြီးအနေနဲ့ရင်္ဂါလေးကကျွန်တော်လည်းလက်ချက်ပြောတာသူတို့တို့ပါနော်ဟို
ဆရာလည်းသူ့ပြောအောင်ဟုတ်ကဲ့ဟုတ်ကဲ့ပြောပါ
အဲ့တော့ကိုပြီးအနေနဲ့ဟိုသူတို့ဖွဲ့စည်းရေးကစကြည့်သေးတယ်ကျွန်တော်တို့မြင်တာပေါ့နော်ကိုပြီးအနေနဲ့ကိုပြီးအနေကိုစောက်ခေါ်ရဲကသူကပါတီအားလုံးကိုသူကရပတ်လုပ်ပြီးတော့မှမီတင်ပြီးတော့ခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူက
ရည်ရွယ်ချက်ကကောင်းပါတယ်ကွယ်ဒီရည်ရွယ်ချက်ကသဘာဝပုံမှန်နဲ့ဒါကုလသမဂ္ဂလည်းပုံကူမျိုးချပြတိုးပြီနဲ့ရည်ရွယ်ချက်ကောင်းပြီနဲ့ဟိုပါဘို့ step by step မကြည့်ဘူးဗျာ procedure မကြောက်ဘူး political procedure မကြောက်ဘူးကျွန်တော်တို့အဲ့လိုနေတာပေါ့ဗျာနော်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလေးတော့နည်းနည်း
ဟုတ်ကဲ့ပါခင်ဗျာကုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်ကိုမေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနဲ့ပတ်သက်လို့ရောအခုခုနကကုမင်းမင်းပြောသွားတဲ့ထက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂဖွဲ့တွေလွတ်လပ်လှုပ်ရှားခွင့်ပေးပါပါညာသူတို့ပြောသွားတယ်ရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်တွဲဖြည့်ရှင်းနေတာနဲ့ပတ်သက်လို့ရောအားနည်းချက်အားသာချက်ကိုစိတ်ဝင်ပါတွေ့လဲခင်ဗျာ
ဆန်စုကြည်အနေနဲ့သူကကြတော့ဟိုသူကမဟာပြည်အနေနဲ့ကြည့်ပြီးတော့လုပ်တယ်ပေါ့နော်။ဒါပေမဲ့သူအမြင်နေမှာသူကဒီမြေကြီးမှာပြည်ပဒါအလလလမ်းစဉ်နဲ့ချင်းတက်မယ်ဆိုတဲ့ဟာပေါ့။အဲ့ဒါကြောင့်ကိုဖီအန်နန်ကိုခေါ်လိုက်တယ်သူကျွန်တော်လည်းမြင်တယ်။သို့တော်လည်းပဲမှန်ပါတယ်ဒီသူက consensus တွေယူတဲ့နေရာမှာအားနည်းတယ်။အဲ့ဒါပါလဲဆိုတော့ဒေါက်တာဆူကြီးက management လုပ်တဲ့နေရာမှာ manage လုပ်တဲ့နေရာမှာကွာကွာတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားနော်အဲ့ဒါဟိုထောက်ခံပေးဆိုတဲ့ဟာပေါ့ share ဖို့ pick arm တဲ့မင်းနဲ့သူကိုယ်တိုင်စီမံနေဟာကိုအားတက်နေ
ကောင်းမှုဆိုကျွန်တော်နောက်တစ်ချက်မေးချင်တာကဒီနိုင်ငံတကာဆက်ဆံရေးပါအခုကုလသမဂ္ဂတို့ဘာလို့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတယ်ထုံးစံတိုင်းပဲအရင်ကပုံစံမျိုးပဲရုရှားတို့တရုတ်တို့ကအတော်လေးကိုခုခံကာကွယ်လာအဲ့တော့မြန်မာနိုင်ငံနေနဲ့နိုင်ငံတကာဆက်ဆံရေးမှာ2017နောက်ပိုင်းမှာအနောက်နိုင်ငံတွေနဲ့ပုံနှီးလာပြီးမြဲအခု NDT အစိုးရလက်ထက်မှာဘာပြောတူရုရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကအရင်ပုံစံပြန်ဖြစ်လာနိုင်လားတရုတ်နဲ့ရုရှားနဲ့ပုံနှီးသွားနိုင်လား
ဟိုအခုအနေထားကတော့အဲ့ဒါကိုတွန်းပို့နေသလိုဖြစ်နေရတယ်လေအဲ့ဒါကိုတွန်းပို့နေသလိုဖြစ်တယ်ဒါမှမဟုတ်ကိုကိုနိုင်ကရွေးချယ်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနဲ့အဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတိတိကျကျကဒီအထူးသဖြင့်တော့ဒီရကိုင်ပြဿနာကိုကျွန်တော်တို့မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားဥနာလို့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်။ဒါပေမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တို့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူး။အဲ့လောက်ကြီးအထိမထင်သေးဘူး။ဟိုတိတ္တချက်ကဒီကိစ္စကဥနာစီရေးရရေးဥဆောင်မှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ဥနာလို့တပ်မတော်နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါညာ။စီရရေးဘယ်လိုခေါ်မလဲအခုညီကိစ္စတွေမှာဟိုရက်တန်တာပါ냐အဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တို့အဲ့ဒါကိုထင်တယ
်ဒီ
ပိုင်းမှာလည်းပဲဒီအနောက်နိုင်ငံကောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲဟိုသူတစုံတရာသိတယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ
့ဒါပေမဲ့ကျွန်တော်အစိုးရဆုံးကိစ္စကအတူကလူလူပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘယ်လိုမြင်နေသလဲအဲ့ဒီအမျိုးကျွန်တော်မပြောင်းနိုင်ကျွန်တော်ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရဆုံးပဲဖြစ်ပါလေ
ကျွန်တော်ဒါနဲ့ပတ်သက်လို့ကုစင်ဝင်းကိုနောက်ဆုံးမေးချင်ပါလေဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်ဒီ Oxford တက္ကသိုလ်မှာပုံဓာတ်ပုံဖြုတ်ချတာရောကအစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကုစင်ဝင်းရဲ့အမြင်သိချင်ပါလေကျွန်တော်တို့10မိနစ်လောက်ပဲရပါတယ်အဲ့
ဒါတော့ဒေါ်ဆန်းစုကြည်ပေါ်မူတည်ပါလေသူရဲ့ပုံရိပ်ကတော့တော်တော်လေးကိုကြာသွားသူ့ကိုဒီဟိုနော်တကယ်ဟိုပဲအဲဟိုကိုယ်ပွက်ခဲ့တဲ့အနေအားနေပြီးတော့ဒါမျိုးဟိုတူမဟာပြုတ်ကံဖြစ်ပြီးတော့ဒါမျိုးကြပါတယ်ဗောလေအဲ့တော့ဒါကိုပြန်ဆယ်ဖို့ဆိုတာကတော့ကျွန်တော်ဆန်းစုကြည်ရဲ့စွမ်းဆောင်ရည်နဲ့သူ့ရဲ့လုပ်ချင်တဲ့ကံကျင်တဲ့စိတ်ပေါ်ပူတည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲအလီလိုက်အစီအစဉ်အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မိုးစောဦးစိန်ဝင်းနောက်ဂျနက်တရော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲအလီလိုက်အစီအစဉ်ဒီမှာဂျန်နာခွင့်ပြပါခင်ဗျာ
အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဒဲအလီလိုက်အစီအစဉ်ကိုပြန်လည်တင်ဆက်ပေးကြတာပါခင်ဗျာပြည်အမေရိကန်တန်ကဗိုလ်ထုနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။နိုင်ငံတကာဗန္ဓာငွေကြီးစည်းကွက်ကိုမြောက်ကိုရီးယားအသုံးမပြုနိုင်အောင်အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကစက်တင်ဘာလ26ရက်နေ့မှာနောက်ထပ်အရေးယူမှုတွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားဗန်ရှစ်ခုလူပိုးကို26ဦးမြောက်ကိုရီးယားဗန္ဓာငွေကြီးကွန်ရက်နဲ့ချိတ်ဆက်နေတဲ့မြောက်ကိုရီးယားဗန်နှစ်ခုလို့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးကြုံ OFAC ကအရေးယူလိုက်တာပါ။ပြစီမှုကြီးမားစေတဲ့လက်နက်တွေကိုမြောက်ကိုရီးယားကဆက်ပြီးထုတ်လုပ်နေတာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဆက်ပြီးချိုးဖောက်နေတာတွေကြောင့်အခုလိုရေးယူလိုက်တာပါတရုတ်ရုရှားလစ်ဗျားနဲ့အာရဗ်စစ်ဘောများပြည်ထောင်စု UAE နိုင်ငံတွေမှာမြောက်ကိုရီးယားဗန်တွေရဲ့ကိုယ်စားလှယ်တွေအဖြစ်လှုပ်ဆောင်နေကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုအဓိကထားပြီးအရေးယူတာပါအရေးယူခံရတဲ့မြောက်ကိုရီးယားနိုင်ငံသား26ယောက်တည်းက19ယောက်ဟာဒ တရုတ်နိုင်ငံမှာလုံခြုံနေသူတွေဖြစ်ပါတယ်ဒီအရေးယူမှုတွေရဲ့ရလာအကြောင်းအရေးယူခံရသူတွေလက်ထက်မှာရှိနေတဲ့ဒါမှမဟုတ်အမေရိကန်နိုင်ငံသားတွေကထိန်းချုပ်ပေးထားတဲ့ဒါမှမဟုတ်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ဘယ်လိုပိုင်ဆိုင်ပစ္စည်းမဆိုဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းကရတဲ့ဘယ်လိုအကျိုးမြတ်ကိုမဆိုတားဆီးထားမှာဖြစ်ပါတယ်မြောက်ကိုရီးယားဘန်တွေကမ္ဘာတဝန်းမှာမြောက်ကိုရီးယားဘန်တွေရဲ့ကိုယ်စားလှယ်တွေအဖြစ်လှုပ်ဆောင်နေကြတဲ့ငွေကြေးပွဲစားတွေကိုပြစ်မှတ်ထားအရေးယူတာဖြစ်တယ်လို့ဗန်ဒါယေဝန်ကြီးစတီဗန်မနူချင်းကပြောပါတယ်။ငြိမ်းချမ်းပြီးနျူကလ িয়ার ကင်းမဲ့တဲ့ကိုရီးယားကျွန်းဆွယ်ဖြစ်လာစေရေးမိမိတို့ရဲ့ပိုကျေပြန့်တဲ့ဤမန်းချက်တွေကိုရရှိဖို့အတွက်မြောက်ကိုရီးယားကိုအပြည့်အဝဖယ်ကျင်ထားရေးမိမိတို့ရဲ့မဟာဗျူဟာကိုဒီအရေးယူမှုကရှေ့တိုးဖော်ဆောင်ပေးပါတယ်။ဒီလိုရဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနဲ့လည်းကိုက်ညီပါတယ်လို့ဝန်ကြီးမနူချင်းကပြောပါတယ်။2019ခုနှစ်စက်တင်ဘာလ17ရက်နေ့ကတင်ညီညူထဲချမှတ်ခဲ့တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ် 2305 အရဗန္ဓာယဝန်ကြီးဌာနကအခုလိုအရေးယူဆောင်ရွက်နေတာပါဒီဆုံးဖြတ်ချက်ထဲမှာမြောက်ကိုရီးယားအပေါ်ချမှတ်ပူးသည်များထဲအပြင်းထန်ဆုံးဒဏ်ခတ်အရေးယူမှုတွေပါဝင်ပါတယ်မြောက်ကိုရီးယားရဲ့အန်ဒရယ်ကိုတီးခြားဖယ်ကျင်ထားရေးတောင်ဝတိနိုင်ငံတွေအားလုံးလက်တွဲလှုပ်ဆောင်ဖို့အချိန်ရောက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ထုတ်လုပ်မှုကမတွေးနိုင်လောက်အောင်အသက်တွေဆုံးရှုံးရမယ့်အရေးနဲ့တူကမ္ဘာကြီးကိုချင်းချောင်းနေကြောင်းမြောက်ကိုရီးယားအစိုးရစီမှနျူကလ িয়ার လက်နက်လုံးဝမရှိစေရေးနိုင်ငံအလုံးအခုလက်ငင်းလှုပ်ဆောင်ကြရမှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပြပါပါရှင်
တော်ရရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားတွေသာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါခင်ဗျာ။ VOA အမေရိကန်တန်ကနေဗိုလ်ထုနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 49တို့ကနေမနေ့9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ကိုဆက်ပြီးတော့တရင်ချင်းကျုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါအောင်မယ်ခင်ဗျာ
American ပြည်တော်စု Las Vegas မြို့မှာလူပေါင်း59ယောက်ထက်မနည်းသေဆုံးအောင်ဖြစ်ခတ်ခဲ့သူဟာကြိုတင်ရည်ရွယ်ကြံစီဖြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်သူဘလို့ရည်ရွယ်ချက်ကြောင့်အခုလိုဖြစ်ခတ်ခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပေမဲ့လည်းအသေးအချာကြိုတင်စီစဉ်ပြီးတော့ဖြစ်ခတ်ခဲ့တာလို့ပြောနိုင်တဲ့အကြောင်း Clark မြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူ Joseph Lombardo ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဒီကဒီပြင်းထန်တဲ့ hurricane မုန်တိုင်းတစ်ခုရဲ့ဒဏ်ကိုခံခဲ့ရလို့တကြွလုံးနီးပါးထိခိုက်ပျက်စီးရတဲ့ Puerto Rico ကျွန်းကို American သမ္မတ Donald Trump အင်္ဂါနေ့ကသွားရောက်ခဲ့ပါတယ်။ကျွန်းကခေါင်းဆောင်တွေအပါအဝင် American အစိုးရရဲ့မုန်တိုင်းဒုက္ခသည်တွေကိုကူညီမှုနှေးကွေးနေတာနဲ့ပတ်သက်လို့အပြင်းထန်ဝေဖန်နေသူတွေကတချို့ကပါသမ္မတ Trump ကတွေ့ဆုံခဲ့ပါတယ်။ဗြိတိန်အရှေ့မင်းသားဝင်လမင်းသား Charles နဲ့ဇနီး Cornwell မျိုးစားကတော်တို့အောက်တိုဘာလကုန်မှာစင်ကာပူမလေးရှားနဲ့အိန္ဒိယနိုင်ငံတွေဆီသွားရောက်မယ်လို့ Clarence Charles အင်တော်ကကြေညာပါတယ်။အရင်တုန်းက Charles မင်းသားနဲ့ဇနီး Camilla တို့ November လတည်းမှာမြန်မာနိုင်ငံသွားရောက်မယ်လို့သတင်းတွေထွက်ခဲ့ပေမဲ့ခရီးစဉ်တော်ရဲဝင်ထွက်ပေါ်လာချိန်မှာမြန်မာနိုင်ငံမပါဝင်ပါဘူး။အခုခရီးစဉ်ကိုလာပေါင်းများစွာတွေကကြိုတင်စီစဉ်နေတာဖြစ်ပြီးတော့အာရှဒေသတွေကသွားနိုင်စရာနိုင်ငံတော်တော်များများကိုစဉ်းစားခဲ့ပြီးတဲ့နောက်မှာစင်ကာပူမလေးရှားနဲ့အိန္ဒိယနိုင်ငံတွေကိုသွားဖို့ရွေးချယ်ခဲ့တာလို့ဗြိတိန်နိုင်ငံသားရေယုံအရှိတောင်အာရှဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဖီလက်မလုံးကလည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ Clarence House ကလည်းဗြိတိန်နဲ့ဒဏ္ဍာဟာယနိုင်ငံတွေရဲ့အရေးပါတဲ့ဆက်ဆံရေးကိုမိမောင်းထိုးပြတဲ့ခီးစဉ်ဖြစ်တယ်လို့ပြောကြားထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မောင်ကကြေညာပေးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတားမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOA American အတန်ကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံနှုန်းချင်းမနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ30 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှိမန်းနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.